NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ဒိုင်းနာလန်နဲ့ကန်အဖွဲ့တချို့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်မြမငင်းငန်းကြီးအလားအလာအတော်လေးကိုအနှုတ်လက္ခဏာဆောင်တဲ့အခြေအနေဖြစ်လာနေတယ်လို့ညညွန်တော်ဒိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်တိုင်းဒါလနဲ့ကန်တပ်ဖွဲ့တွေတပ်မတော်နဲ့အစိုးရကြားနှိမ့်နိုင်မရတဲ့အနေအထားတွေကြောင့်မြမညီညာကြီးကရှေ့ဆက်ရခက်နေပေမဲ့ UNFC အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းသွားဖို့သဘောထားရှိနေသေးတယ်လို့ဆိုပါတယ်အပြည့်ရအဖွဲ့တွေရှိနေတဲ့တိုင်းဒါဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့အရက်သားပြည်သူတွေကိုဖမ်းဆီးနှိမ့်ဆက်မှုတွေကလည်းရှိနေတယ်လို့ရှမ်းလူအခွင့်အရေးမှန်တိုင်းကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အသေးစိတ်ကိုတော့မဆုမွန်ပြောပြမှာပါ
ဟုတ်ကဲ့ပါတနင်္ဂနွေလုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် MCA ကိုအရင်ဆိုးရလက်ထက်တုန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ထိုးခဲ့ပြီးတော့ NLD ဆိုးရလက်ထက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၂ဖွဲ့ကထပ်ပြီးတော့ထိုးလိုက်တဲ့အတွက်အပြည့်ရအဖွဲ့က၁၀ဖွဲ့ရှိသွားပါပြီ MCA လက်မှတ်မရေးထိုးထားရသေးတဲ့အဖွဲ့တွေပါဝင်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်း MCA လမ်းကြောင်းတိုင်းတွားဖို့ဆန္ဒသဘောထားရှိကြပါတယ်လို့ညွှန်ပြသောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်ဒါပေမဲ့လို့အပြည့်ရလက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးအပါအဝင်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်တွေနဲ့ပါအစိုးရတပ်တို့ကြားဒီရက်ပိုင်းတွေမှာတိုက်ပွဲတွေကအပြင်းထန်ဖြစ်နေတဲ့အနေအထားကတော့မြမငင်းညံ့ရဲ့အလားအလာစိုးရိမ်စရာကောင်းပြီးအတော်လေးကိုအနှုတ်လက္ခဏာဆောင်တဲ့အနေအထားဖြစ်နေတယ်လို့ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းစော်က VOA မြန်မာပိုင်းကိုပြောပါတယ
်ဆက်ဆက်ပြီးတော့ကျွန်တော်တို့ကတော့ဒီ NCA လမ်းကြောင်းပေါ်မှာသွားဖို့သဘောထားတော့ရှိနေတော့မဖြစ်ပါတယ်အဲ့မဲ့ NCA လမ်းကြောင်းပေါ်မှာသွားတဲ့အခါမှာလည်းပဲအခုကအကန့်တက်တွေလုပ်နေတယ်ပေါ့လေဒီအစိုးရတက်မတော်ဘက်ကအဲ့တော့ကျွန်တော်တို့ကချိတ်ဆက်သွားဖို့အတွက်လည်းတော့လိခက်နေတဲ့အနေအထားကိုရောက်နေတယ်လို့ပြောရမှာဖြစ်ပါတယ်။အခုကကျွန်တော်တို့မြင်တာတော်တော်လေးကိုအနှုတ်ဘက်ကိုသွားနေတယ်လို့ကျွန်တော်မြင်တယ်လေ။ဟိုလက်မရေးထိုးထားတဲ့အဖွဲ့တွေချိတ်ဖွဲ့ထဲမှာပေါ့လေအစင်ပြေတာ KNU နဲ့အစင်ပြေတယ်လို့မူလကမြင်တယ်။ဒါပေမဲ့ KNU နဲ့လည်းအစင်မပြေဘူးပေါ့အခုကတော်တော်လေးကိုချိန်နေဆိုးလာတယ်ပေါ့တက်မှန်ကားတက်မှလေဒုက္ခတွေ2000ကျော်လောက်ကိုဖြစ်လာတယ်အခုက။ပြီးရင်အားပြေစဲနေဆိုရင်တော့ဖြစ်နေတာကကြာပြီပေါ့ဗျာတောက်ချောက်ကိုလို့သူတို့မတိုက်ပွဲနေပြီမှာချစ်တွေ့မှုတွေဖြစ်နေတယ်။ဒါကို NCA ရန်တရားအောက်ကနေပြီးတော့သူတို့ခိမှန်အဖြေချာလို့လည်းပဲမရဘူးပေါ့နော်။ဒီတိုင်းလှုပ်ချလိုက်နေတာကျွန်တော်တို့တွေ့ရတယ်။ဒါကတော့နေပြီမှာချစ်တွေ့မှုအနေထားပေါ့။အဲသူနည်းသူတော်ပဲကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးပြီးတော့ဖြစ်ဆက်တက်လှမ်းဖို့ကြိုးစားတယ်ကျွန်တော်တို့ဒီ UNFP ရဲ့ဖွဲ့အဖွဲ့ကြီးနှစ်ဖွဲ့ဆိုရင်လည်းပဲမော်ဂီတေးပါတီဆိုလို့ရှိရင်ပြီးခဲ့တဲ့လ13ရက်နေ့မှာပဲလက်မှတ်ရေးထိုးတယ်။အဲဒီလက်မှတ်ရေးထိုးတဲ့ NCA အကြောင်းကိုရှင်းလင်းဖို့အတွက်လူထုတွေးဆောင်ပွဲလုံးမဲ့ကိစ္စကိုတော့တက်မတော်ကတန့်တက်ချက်တွေလုံးနေလို့ဒီနေ့သူတို့အမျိုးသားဆင်နွေဆွေးနွေးပွဲလုံးမဲ့စီစဉ်နေမှာအဆင်မပြေဘူးလို့ဖြစ်နေတယ်။ဒီလိုမျိုးအခုထစ်တွေကအများကြီးပေါ့။ NCA ရန်တရားကနေပြီးတော့မှဒီပြဿနာကိုဖြေရှင်းဖို့ရန်တရားရှိပေမဲ့အဲ့ဒီရန်တရားကိုကောင်းမွန်စွာအသုံးပြုခွင့်အသုံးချခွင့်မရှိဘူးနော်
။နိုင်ငံတော်ဤတိုင်းပြည်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်မြမညီငယ်ရေးကိုဥဆောင်ဖော်ဆောင်နေပေမဲ့လို့အစိုးရဘက်ကတက်ဖက်ကိုဩဇာမလွှမ်းမိုးနိုင်သေးတဲ့အနေအထားတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရနဲ့တက်တို့ကြားမှာညှိနှိုင်းရခတ်နေတဲ့အခြေအနေတွေကြောင့်ရှေ့မတိုးနောက်မဆုတ်ဖြစ်နေရတယ်လို့လည်း UNFC ဥထုံးစော်ကတုံ့တက်ပါတယ်
။နိုင်ငံတော်တိုင်းပြည်ကဥစည်းထားတော်များလေးပဲနိုင်ငံတော်အတိုင်းပင်ခံရဲ့ကြီးကြပ်မှုကပြောင်းနေတယ်။အစိုးရရဲ့ခန့်ကဏ္ဍကတခုတက်မတော်ရဲ့ခန့်ကဏ္ဍကတခုအဲ့လိုဖြစ်နေတယ်ရည်တည်ချက်ကအစိုးရကတော့အရာအတိုင်းကိုဆွေးနွေးပြီးနိုင်လို့ရတယ်တက်မတော်ကကြတော့သူ့မှာအကန့်တက်တွေနဲ့တွားနေတယ်ပေါ့လေတက်တက်ဆိုတာ NCA မှာအပတ်တခြားဘာမှမရှိဘူးပေါ့နော် NCA ဆိုပြန်ရင်လည်းအားလုံးပါဝင်မှုကိုလက်မခံဘူးအဲ့လိုမျိုးဖြစ်နေတယ်။အစိုးရနဲ့တက်တဲ့ကြားမှာရည်တည်ချက်မတူဘူးပေါ့နော်သူတွေ NCA မှာအားနည်းချက်ရှိတယ်အဲ့ဒါကိုပြင်းနေဆိုပြန်ရင်လည်း NCA ကိုအပြင်းမခံဘူးအချက်ရှိချက်အုပ်ပြုတယ်ဒါလည်းပဲကျွန်တော်တို့လုပ်လို့မရဘူးပေါ့နော်အဓိကတော့အစိုးရဘက်မှာတက်မတော်နဲ့သူ့ကြားမှာရှိနိုင်မှုအဆင်မပြေမှုကဒီငင်းကြဲဖြစ်စဉ်ကိုလာပြီးတော့မှလက်ခတ်တယ်လို့ကျွန်တော်တို့မြင်တယ
်အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတယ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့အရသာပြည်သူတွေကိုလူခွေချိုးဖောက်မှုတွေနဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေရှိနေတော့မယ်လို့ရှမ်းလူခွေမန္တန်ကဒီကနေ့မတ်လ26ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ဒီလိုလူခွေချိုးဖောက်မှုတွေကိုအစိုးရလွှတ်တော်နဲ့တက်မတော်တက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကထိထိရောက်ရောက်ကင်တွယ်ဖြေရှင်းမှုလိုတယ်လို့လည်းရှမ်းလူခွေမန္တန်ကစိုင်းရှယ်ထိုင်းကအခုလိုပြောပါတယ
်ပြောရမယ်ဆိုရင်တော့စစ်တပ်ကနေကြီးသူရောတန်တရားရှိလာပြီးဆိုရင်တော့နှိပ်စက်မြင့်တန်းတာတွေတိုးရမှုတွေဖြစ်ပေါ်လာတာအစိုးရစစ်တပ်ကတော့ဒီအောက်လက်ငယ်သားတွေကိုပေါ့ပါဒီလိုနှိပ်စက်မှုတွေတို့ပြန်ပြန်ပြီးတော့စစ်စစ်ပေးတင်တယ်လို့ထင်ကြတာလေအဲဒီလက်နက်ကန်အဖွဲ့တွေနဲ့လည်းပြစ်ခတ်ရဆဲလက်မရေးထိုးပေးပြီဆိုတော့တန်တရားရှိစရာတောင်းမရှိတော့လေနော် NCA လက်မရေးထိုးတဲ့ပါတီကအချက်တွေလိုက်မနာတဲ့အပြင် ဒီလိုလူခွင့်ကြီးထပ်ပြီးချိုးပေါက်လဲဆိုတော့ဒီသူဘက်ကနေဆိုရင်တော့ပို့ပြီးတော့ချိုးထင်ရတော့ပါလိ
။လာမဲ့ပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကျင်းပမယ့်ရက်ကိုတော့ဧပြီလကုန်နဲ့မေလဆန်းမှာကျင်းပမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လုံးကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တတ်ခိုင်မှုသဘောတူစာချုပ်အကောင့်ထဲပေါ်ရေးဆရာညှိနှိုင်းအစည်းအဝေးမှာတော့ဆုံးဖြတ်ထားပါတယ်။လက်တော်အခြေအနေမှာတော့အစည်းအဝေးတင်မာမှုတွေရှိပြီးတော့ပြည်တွင်းစစ်မီးကမငြိမ်းနိုင်သေးတဲ့အနေအထားအပေါ်မှာနိုင်ငံတကာပါဝင်နိုင်ငံရေးပါတီတွေရက်ဖက်အဖွဲ့အစည်းတွေဘက်ကကြောင်ဝင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းအစိုးရကအကြံပေးထားတယ်လို့ UNFCA ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီပြောခွင့်ရကပြောဆိုလိုက်ပါတယ်ရှင်။